စစ်ကောင်စီဘက်ကနှစ်ထောင်နှစ်ရွေးကောက်ပွဲရလက်ပြည့်ပြည့်ကြောင်းကြေညာချက်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်ကိုနောက်ပြန်ဆုတ်စေတဲ့မသင့်တော်တဲ့လုပ်ရဖြစ်ကြောင်းတနင်္ဂနွေလုံးပြခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေကထုတ်ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတကာရဲ့ဂျာဝင်စစ် ီဝေးပြီးအခုလိုသဘောထားထုတ်ပြန်လိုက်တာပါဒေါ်စစုကြည်ပါဝင်အထင်းသိမ်းခံနိုင်ငံရေးအကျဉ်းသားအလုံးချင်းချက်မရှိပြန်လွတ်ပေးဖို့ပါတောင်းဆိုလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့တွေစုဝေးပြီးတော့ဩဂုတ်လ၄ရက်နေ့နဲ့ဩဂုတ်လ၅ရက်နေ့မှာနှစ်ရက်ဆက်ပြီးတော့စီဝေးကျင်းပခဲ့ကြတဲ့အချိန်နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးလူမှုရေးအထွေထွေအကြက်တဲတွေနဲ့ပတ်သက်လို့ဒီကနေ့ဩဂုတ်လ၅ရက်နေ့မှာတော့သဘောထား၃ရက်ထုတ်ပြန်လိုက်ပါတယ်အဓိကကတော့2020ရွေးကောက်ပွဲရလဒ်ပြတ်ပြဲကြောင်းစစ်ကောင်စီဘက်ကဖျက်သိမ်းကြောင်းကြေညာချက်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ပြန်ဆုတ်နိုင်တဲ့လုပ်ရက်ဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလန့်နဲ့ဖြေရှင်းပါလို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတိုက်တွန်းလိုက်တဲ့အကြောင်း PLLO ရဲ့ဒုဥက္ကဋ္ဌဦးခိုမြင့်ထွန်းကပြောပါတယ
်2020ရွေးကောက်ပွဲရလဒ်ကိုဒီပြက်ပြဲကြောင်းဒီကြီးညာတယ်ပယ်ဖျက်ပြစ်တာပေါ့လေစစ်ကောင်စီကနေပြီးတော့ဒါမသိတော့တဲ့လုပ်ရက်ဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါထုတ်ပြန်ကြေညာတာဖြစ်ပါတယ်အဲ့တော့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအတွင်ကူးပြောင်းရဲ့တိုးတက်ဖြစ်တော်မူဖြစ်စဉ်အနေနဲ့ကျွန်တော်တို့2020ရွေးကောက်ပွဲကိုကျွန်တော်ရှုမြင်ခဲ့ကြရတယ်ပြီးတော့ဒီငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုကျွန်တော်တို့ကအတိမတ်ပြုခဲ့ကြအောင်အဲ့ဒါကိုလည်းကျွန်တော်တို့အနေနဲ့ထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်။အကြောင်းမို့လို့2020ရွေးကောက်ပွဲရလဒ်ကိုပယ်ဆက်တဲ့လုပ်ရက်ကိုကန့်ကွက်တာဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အတွက်ကကြီးစွာသောအဟံတာဖြစ်တယ်တနည်းအားဖြင့်ပြောရရင်နိုင်ငံရေးပေါင်းကြီးကျင်းတဲ့ကျင်းသွားပြီးတော့ဆေးပေါင်းကြီးပိုပြီးကျယ်တဲ့ကျယ်လာပါအောင်ကျွန်တော်ဆွေးရင်တဲ့အတွက်လည်းဒါကိုထုတ်ပြန်တာဖြစ်ပါတယ
်ဆရာနာသိမ့်လိုက်ခြင်းကနေစလို့အဖမ်းဆီးထိန်းသိမ်းခံရပြီးတော့ဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်သမ္မတဦးဝင်းမြင့်နဲ့စီရီယံဝန်ထမ်းတွေအထိန်းသိမ်းခံပြည်သူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ကိုလည်း MCA အဖွဲ့တွေဘက်ကတောင်းဆိုတဲ့အကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးခွန်မြင့်ထွန်းကပြောပါတယ
်ဒီအဖြစ်တော့အခုကျွန်တော်တို့ဒါဖမ်းဆီးထိန်းသိမ်းလာတယ်ဒီနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တကွပါအဖန်စီဖိနေတဲ့နိုင်ငံအကျဉ်းသားတွေချက်ချင်းလွတ်ဖို့လိုတယ်အဲ့လိုချက်ချင်းလွတ်ခြင်းပါဝင်ကျွန်တော်ဖန်စီထိနေထားတဲ့စီရီယံဝန်ထမ်းတွေနောက်ပြီးကာလနေတော်လိုင်းကာလတစ်လျှောက်လုံးမှာဖန်စီထိနေထားတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ပေါ့လေအားလုံးကျွန်တော်တို့တိုင်းပြည်မှာရှိတဲ့အင်အားစုတွေအကုန်လုံးကိုလွတ်ပေးဖို့လိုတယ်ပြီးရင်ကျွန်တော်တို့ဒီနေ့ဖြစ်နေတဲ့စည်ရေးနိုင်ငံအကျက်တဲတွေတော့ဒါဒီစစ်ကောင်စီအနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းမဲ့နဲ့ဒီလိုမျိုးတွေနဲ့အရာသုံးဖြည့်ရှင်းခဲ့တယ်ခုထပ်မံပြီးတော့မှဒီလိုနည်းလမ်းတွေနဲ့ဆက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အန္တရာယ်ဆုံးရတဲ့အခြေအနေပါ
မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးကြက်တဲတွေကိုဖြည့်ရှင်းနိုင်မှုအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးထိပ်သီးအစည်းအဝေးဘုံသဘောတူညီချက်၅ချက်ပါအချက်အသေးကတစ်ခုဖြစ်တဲ့အာဆီယံရဲ့အထူးတန်တမာအဖြစ်နဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးကိုခန့်လိုက်တဲ့အပေါ်မှာကြိုးဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဂျာဝင်ဆិဆတ်မှုအပေါ်ကို NCA လက်နက်ကိုင်အဖွဲ့တွေရဲ့သဘောထားထုတ်ပြန်လိုက်တာပါ
နိုင်ငံတကာရဲ့ဂျာဝင်ဆិဆတ်မှုတွေကကျွန်တော်တို့တိုင်းပြည်ရဲ့လက်တွေ့အခြေအနေတွေနဲ့ကိုက်ညီအောင်လိုက်လည်ညီတူမှုဖြစ်အောင်လည်းကျွန်တော်တို့ကြိုးပမ်းဆောင်ရမယ်လို့ကျွန်တော်ပြောရတာရှိပါတယ်ဒီအာဆီယံအထူးကိုယ်စားလှယ်အနေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာရဲ့ဟိုဒီလိုဂျာဝင်ဆិဆတ်ပေးတာကိုကျွန်တော်တို့ကြိုးဆိုတယ်ဘုလိုလည်းပဲအာဆီယံကထုတ်ပြန်ခဲ့တဲ့သဘောထား၅ချက်တည်းမှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးရေးကိစ္စလူမျိုးကမပါဝင်ခဲ့ဘူးအဲ့တော့လက်တွေ့ကြတဲ့နိုင်ငံရေးတွေဖြစ်ဖို့အတွက်ကိုလည်းကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမယ်မဲလို့ဒီလိုထုတ်ပြန်ခဲ့တာဖြစ်ပါ
မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါတတိယလှိုင်းတကြောပြန်ပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာနိုင်ငံရေးအမျက်ထုတ်မှုတွေမရှိဘဲနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးကပ်ရောဂါထိန်းချုပ်ကုသကာကွယ်ရေးဆိုင်ရာအထောက်အကူပြုပစ္စည်းတွေနဲ့ကာကွယ်ဆေးတွေတိုင်းသားပြည်သူတွေရဲ့လက်ထက်ကိုအမြန်ဆုံးရောက်နိုင်မှုနေဆက်ချက်ကြော်တည်ဆောင်နိုင်ရေးအပါအဝင်နိုင်ငံတကာရဲ့အကူအညီတွေကိုအမြန်ဆုံးရနိုင်မှုအပြည့်ရတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကနီလန်းပေါင်းစုံနဲ့ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုဒီကနေ့ကြေညာချက်သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်